မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ကျွန်မကဂျူလိုင်မျိုးပါဒီတစ်ပတ်အတွက်ပထမဆုံးမကွေးတိုင်းပေါ့မြို့နယ်ဘက်ကပေးစာတစ်စောင်ကိုတင်ပြကြပါမယ်ဒီပေါ့မြို့နယ်ကုတ်ကိုစုအုပ်စုကကုတ်ကိုစုရွာမှာစစ်ကောင်စီတပ်နဲ့ပြူစောထီတွေပေါင်းပြီးတော့ရွာကိုနှိပ်စက်နေလို့သူတို့ရံကိုကြောက်ပြီးရွာသားတွေတင်းရှောင်နေကြရပါတယ်ဆိုပြီးတော့လုံခြုံရေးအရာအမိမဖော်လို့သူဒေသခံတအူးကရေးသားပေးပို့လာတာပါရှောင်စရာပြေးစရာနေရာမရှိလို့ရွာမှာနေရစ်ခဲ့တဲ့သူတွေကိုလည်းဒီပြူစောထီတွေကမလာမနေရဆိုပြီးတော့ကင်းဆောင်ခိုင်းဖို့ချင်းချောက်ပြီးခေါ်ပါရတဲ့ကြောက်တော့လဲမသွားမနေရသွားရပါတယ်ရွာမှာကြံခဲ့တဲ့သူတွေကိုမေးရင်ပြူစောထီတွေကိုကြောက်လို့ဘာမှမဖြစ်ရဲကြပါဘူးအခုဆိုရင်တောင်သူချင်းရောက်နေပြီမဲ့ယာတွေလည်းမလို့ရဲကြပါဘူးတော်သွားမယ်ဆိုရင်လဲပြူစောထီတွေကိုသွားပြောရသေးတာပါတဲ့လက်နဲ့နဲ့ချင်းချောက်တော့လဲပြည်သူတွေမှာကြောက်နေရပါတယ်ဒီနောက်ပြီးတော့ရှောင်ပြင်းနေလို့လူမရှိတဲ့အိမ်တွေကိုဆိုရင်လည်းအတူကအစာယူသွားကြပါတယ်တခြားမျိုးတွေကိုရောက်လို့ဒီပြူစောထီတွေရဲ့အကြောင်းကို Facebook မှာရေးပြီးတင်နေဆိုရင်လည်းရေးတဲ့အကောင့်ပိုင်ရှင်ရဲ့အိမ်ကိုဖျက်ဆီးပစ်ပါတယ်တရင်အချက်လက်တွေရဖို့လဲဓာတ်ပုံတောင်မရရဲပါဘူးရွာမှာရှိတဲ့သူတို့မတင်ကားတဲ့သူကိုဆိုရင်ဖုန်းတွေကိုယူစစ်ပြီးတော့တွေ့ရင်ဖမ်းပါတယ်အင်းအားနည်းတဲ့ဘေးကရွာတွေကိုလည်းလိုက်ပြီးတော့နှိပ်စက်နေတာပါဒီဘေးရွာငယ်လေးတွေကလည်းကုတ်ကိုစုဆိုရင်အရန်တွေကိုကြောက်နေရပါတယ်ဆိုပြီးတော့ပေးပို့ရင်ဖွင့်လာတာပါရှင်အခုဆက်ပြီးတော့မြကြီးနားဒေသခံတအူးရေးသားပေးပို့လာတဲ့စာကိုတင်ပြပါမယ်ကချင်ပြည်နယ်မြကြီးနားမြို့ကလမ်းမကြီးတိုင်းလူလုံးမှာနွားတွေကိုပိုင်ရှင်မဲ့လူမျိုးလွတ်ထားကြပါတယ်ဆိုပြီးတော့ဓာတ်ပုံတွေနဲ့အတူပေးပို့လာတာပါဒီနွားတွေကိုဒီလိုလွတ်ထားတာကြောင့်ခရီးသွားလာနေသူတွေအတွက်အင်မတန်မှအန္တရာယ်ရှိနေပါတယ်တဲ့ဒီနွားတွေကိုရှောင်ရင်းနဲ့ဒါမှမဟုတ်နွားတွေကိုတိုက်မိလို့ accident ဖြစ်တဲ့သူတွေလည်းမနည်းတော့ပါဘူး။ဒါကြောင့်ဒီလိုမျိုးနွားတွေကိုလမ်းမတွေမှာစီးမဲ့ကမ်းမဲ့လွှတ်မထားဖို့သက်ဆိုင်ရာလူကြီးမင်းတွေကိုသိစေချင်တဲ့အတွက် RFA ကနေတဆင့်တင်ပြပေးဖို့မြစ်တာရက်ခံလိုက်တာပါဆိုပြီးတော့ပေးပို့လာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပြီးပို့လို့ရပါတယ်ခင်ဗျာ
အခုတစ်ခါတော့ရန်ကုန်မြို့ကပေးစာကိုတင်ပြပါမယ်မင်္ဂလာပါ RFA ကျွန်တော်ကရန်ကုန်မြို့ပဇွန်တောင်53လမ်းမှာနေပါတယ်ကျွန်တော်ပြောချင်တာကတော့ဒီလူနေရက်ွက်တွေတဲကစီးပွားရေးလုပ်ငန်းတချို့ဟာကိုကျိုးကိုပဲကြည့်ပြီးပတ်ဝန်းကျင်မှာနေတဲ့ပြည်သူတွေရဲ့ကျန်းမာရေးထိခိုက်နိုင်တာကိုမသိသလိုလစ်လျူရှုနေကြတဲ့အကြောင်းပါကျွန်တော်တို့အိမ်သားမှာရှိတဲ့ pre-book လုပ်ငန်းတစ်ခုဟာဆိုရင်ဒီမနက်စောစောကနေညနေဆောင်အထိလုပ်ငန်းသုံးလျက်စစ်လွကော်ဘတ်စားတဲ့ဆက်အစားရှိတဲ့ဆက်အမျိုးမျိုးကိုသုံးပြီးတော့လုပ်ကင်နေတာကြောင့်ပတ်ဝန်းကျင်စူညံမှုဖြစ်တာနဲ့အတူဒီတင်တာဆေးရောပြီးတော့အယောင်တင်ဆေးစီမှုတ်တာကနေထွက်လာတဲ့ဈေးနှံတွေကိုပတ်ဝန်းကျင်မှာနေတဲ့ပြည်သူတွေစိတ်ဆင်းရဲကိုဆင်းရဲနဲ့နေတိုင်းရှူနေရတာပါဒီလိုတွေကြောင့်အသက်ရှူလမ်းကြောင်းဆိုင်ရာယောဂတွေဖြစ်လာမှကိုလည်းစိုးရိမ်နေကြရပါတယ်ဒါကြောင့်အများအကျိုးအတွက်သက်ဆိုင်သူတွေအနေနဲ့စီးစစ်ပြီးတော့လိုအပ်တဲ့အသိပေးအရေးယူဆောင်ရွက်တာတွေလုပ်ပေးစီလိုပါကြောင်း RFA ရဲ့ပေးစာပြန်စာကန်တာကနေတဆင့်အသိပေးအကြောင်းကြားအပ်ပါတယ်ဆိုပြီးတော့ပေးပို့လာတာပါပေးပို့သူရဲ့နာမည်ကိုတော့မဖော်ပြပါနဲ့လို့မြစ်တာရက်ခံထားပါတယ်ရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေအနေနဲ့ရရက်က RFA ပြည်သက်တွေအနေနဲ့ပြောပြရင်ဖွင့်ကျင်တဲ့အကြောင်းတွေရှိနေရင်ပေးစာပြန်စာကန်တာကိုလိမ့်မှုပြီးတော့ RFA ရဲ့ Facebook Messenger ကနေပြီးတော့ပဲဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ်2392935418ကိုပဲဖြစ်ဖြစ်အချိန်မရွေးဆက်သွယ်ပေးပို့နိုင်ပါတယ်ရှင် RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပရိသတ်တွေရှင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်